Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်မေလ20ရက်တောက်ကြနေ့ညနေပဲ VOA သံလွှင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခေါညိုပါအခုညနေပိုင်းအစည်းအဝေးတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုရှားပေါက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ကြာသပတေးနေ့ကပြတ်ကျသွားတဲ့ Egypt Air ခီးသည်တင်လေယာဉ်ရဲ့အပျက်စီးအပိုင်းအစတွေကိုတွေ့ပြီးလို့ Egypt စစ်ဘက်ကကြေညာပါတယ်။နိုင်ဂျီးရီးယားနိုင်ငံချီပေါ့မြို့လေးကနေဘိုဂိုဟာရမ်တွေပြန်ပြီးဆွဲသွားတဲ့ထက်ကမိန်းကလေးငယ်နောက်ထပ်နှစ်ဦးကိုထပ်တွေ့ပါပြီ။တောင်တရုတ်ပင်လယ်ရေပယ်နဲ့အရင်းပွားမှုရေတရုတ်ဘက်ကထောက်ခံတဲ့နိုင်ငံ40ကျော်ရှိတယ်လို့တရုတ်ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီနေ့ညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အမေရိကန်သမ္မတအိုဘားမားရဲ့ဗီယက်နမ်ခီးစဉ်နဲ့ပတ်သက်လို့ဗီယက်နမ်စစ်ပြန်အထက်လွှတ်တော်အမတ်တဦးရဲ့တိုက်တွန်းပြောကြားချက်ကဒီလိုပါ
။ I think when we normalized relations that there wasreconciliation between our countries and people.
Look, အမတ်ဒိုမကင်းရဲ့ပြောကြားချက်ပါရှင်။တခါ ILO အလုပ်သမားအဖွဲ့တည်းရဲ့အစီရင်ခံစာတစ်မှာဖော်ပြထားတဲ့စီးပွားရေးအလားအလာအကြောင်းဖော်ပြချက်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့21ရာစုပင်လုံညီလာခံကျင်းပရေးအပေါ်တိုင်းရင်းသားတွေဘက်ကသဘောထားအမြင်နဲ့သာသနာညှိုးနှွမ်းစေမှုနဲ့တရားစွဲဆိုခံခဲ့ရတဲ့ရေဘူးစရာတော့ပြန်လည်လွတ်မြောက်လာတဲ့အခြေအနေတွေကိုနားဆင်ကြရမှာပါ။ဒီလိုသတင်းစာမတွေမတိုင်မခင်အခုနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင
်။ပြတ်ကျသွားတဲ့ Egypt Air လေကြောင်းလိုင်းကခီးသည်တင်လေယာဉ်ရဲ့ပျက်စီးအပိုင်းအစတွေကို Egypt နိုင်ငံ Alexandria မြို့မြောက်ဘက်ကီလိုမီတာ300ပတ်ဝန်းကျင်အကွာလောက်မြေထဲပင်လယ်ထဲမှာတွေ့ရပြီလို့ Egypt စစ်တပ်ကပြောပါတယ်။ခီးသည်တွေရဲ့ပျက်စီးတွေနဲ့လေယာဉ်ပျက်စီးအပိုင်းအစတွေရေထဲမျောနေတာကိုတွေ့ရပြီလို့အီဂျစ်ကြီးတဲ့ပြောခွင့်ရဗိုလ်မှူးချုပ်မိုဟာမက်ဆာမီယာကသူ့ရဲ့ Facebook မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်မှာပြောထားတာပါ။ဂျာတာဘရီနီကပြတ်ကျသွားတဲ့အီဂျစ်ရဲ့ခီးသည်တင်လေယာဉ်ရဲ့အဓိကအပိုင်းအစတွေကိုတွေ့ရဖို့မြေထဲပင်လယ်ထဲမှာရှာဖွေရေးအဖွဲ့တွေပိုက်ဆိုင်တက်ရှာနေကြတာပါ။လေယာဉ်ဟာပါရီမြို့တော်ကနေကိုင်ရိုမြို့တော်ကိုပြန်တန်းနေချိန်တွင်ပြတ်ကျသွားတာပါ။လေယာဉ်ပြတ်ကျတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးမှုမှာကူညီဖို့အတွက်ပြင်သစ်စုံစမ်းစစ်ဆေးရေးမှု3ဦးနဲ့ Airbus လေယာဉ်ကုမ္ပဏီကကျွမ်းကျင်ပညာရှင်2ဦးတို့ဒီကနေ့မနေ့အစောပိုင်းကကိုင်ရိုမြို့တော်မှာရောက်သွားပါပြီ။ပျောက်ဆုံးလေယာဉ်ကိုရှာဖို့အီဂျစ်နဲ့ဂရိနိုင်ငံတွေကလေယာဉ်နဲ့ရေယာဉ်တွေကိုလွှတ်ထားတယ်လို့ပြင်သစ်အဖွဲ့တွေလည်းပူးပေါင်းပါဝင်မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ကလည်းကင်းထောက်လေယာဉ်ဒဇင်ပို့ထားပါတယ်။ပြင်သစ်နိုင်ငံကနေအီဂျစ်နိုင်ငံစီ၄နာရီကြာလေယာဉ်ခီးစဉ်တွင်အီဂျစ်လေပိုင်နယ်ထဲကိုဝင်သွားပြီးသိမ်းမကြခင်မှာပဲလူ66ယောက်ပါသွားတဲ့ Airbus လေယာဉ်ဟာရေဒါပေါ်ကနေပျောက်သွားခဲ့တာပါ။အကြမ်းဖက်ဝါဒလို့ရကြောင့်လေယာဉ်ပြတ်ကျတာဆိုတဲ့ခန့်မှန်းပြောဆိုချက်တွေကိုတော့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးကဒီကနေ့မှပဲပယ်ချထားပါတယ်။
လွန်ခဲ့တဲ့နှစ်ကျော်တုန်းကနိုင်ဂျီးရီးယားနိုင်ငံမှာဘိုဂိုဟာရန်စစ်လေကြာအဖွဲ့ကစာသင်ကျောင်းတစ်ခုကိုဝင်ရောက်စီးနင်းပြီးပြန်ပေးဆွဲခဲ့တဲ့အထက်မှပါသွားတဲ့နောက်ထပ်မိန်းကလေးငယ်တူအိမ်ပြန်ရောက်လာခဲ့ပါပြီ။သူမကတော့ဆာရာလူကာဖြစ်တယ်လို့နိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရတူကပြောပါတယ်။တခြားအသေးစိတ်အကြောင်းအရာတွေကိုတော့နောက်ပိုင်းမှာထုတ်ပြန်လိမ့်မယ်လို့ခန့်မှန်းရပါတယ်။လူကာဟာပြန်ပေးဆွဲခံထားရတဲ့အမျိုးသမီးငယ်219ယောက်ထဲမှာဒုတိယမြောက်ပြန်လည်လွတ်မြောက်လာခဲ့သူပါ။ပထမဆုံးပြန်လည်လွတ်မြောက်လာတဲ့မိန်းကလေးငယ်ကိုတော့သမ္မတမူဟာမတ်တူဘူဟာရီကကြာတာပြင်းနေမှာပဲမြို့တော်အဘူဂျာကတမဒအိမ်တော်မှာတွေ့ဆုံခဲ့ပါတယ်။တမဒနဲ့တွေ့ခဲ့သူအမီနာအလီကိုတော့သူ့ရဲ့လေးလရွယ်ကလေးငယ်နဲ့အတူဘော်နိုပြည်နယ်ကဆမ်ဘီဆာတောအုပ်ထဲမှာကို့ဒေသလုံခြုံရေးအတွက်ကို့အသီးနဲ့ကိုစောင့်ကြကြတဲ့အရက်သားတွေကရှာတွေ့ခဲ့တာပါ။အတိတ်ကအဖြစ်ဆိုးတွေကိုပြန်ပြင်လို့မရနိုင်ပေမဲ့ရှစ်ဆက်သူမဘဝမှာဒီလိုအဖြစ်ဆိုးတွေမကြုံရအောင်တတ်နိုင်သမျှဖက်ဒရယ်အစိုးရကလှုံ့ဆော်ပေးသွားမယ်လို့သမ္မတဘူဟာရီကပြောပါရတယ်။2014ခုနှစ်ဧပြီလ14ရက်နေ့ကနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းချီဘုတ်မြို့မှာပြန်ပေးဆွဲခံခဲ့ရတဲ့ဂျန်မိန်ကလေးငယ်တွေကိုပါကယ်တင်ပေးဖို့တက်ကြွလှုပ်ရှားသူတွေကအစိုးရကိုပြအားပေးနေပါတယ်။အဲ့ဒီအချိန်တုန်းကပြန်ပေးဆွဲခံရတဲ့မိန်ကလေးငယ်တွေအများအပြားပြန်လို့ခဲ့တာရှိပေမဲ့နေရာကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှင်။
တိုင်ဝမ်ကျွန်းဟာလွတ်လပ်ရေးရဖို့လှုပ်လာမယ့်အရေးပေါ်တရုတ်ကသတိပေးလိုက်ပါတယ်။တိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတကျန်သစ်စာကျိန်းဆိုပြီးလို့နိုင်ငံပိုင်းအတွင်းမှာပဲတရုတ်ရဲ့သတိပေးချက်ထွက်လာတာပါ။ဒီချလွတ်လပ်ရေးတွေလှုပ်လာမယ်ဆိုရင်တိုင်ဝမ်ရေးလက်ကျားမှာငင်းကြဲရေးနဲ့တည်ငြိမ်ရေးရှိဖို့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံတိုင်ဝမ်ရေးရာယုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တိုင်ဝမ်ရေးလက်ကျားမှာငင်းကြဲဖို့ရာငင်းကြဲစွာဖြစ်ထွန်းမှုနဲ့ရေးလက်ကျားပြဆက်ဆံရေးငင်းကြဲစွာဖြစ်ထွန်းဖို့တို့အတွက်လွတ်လပ်ရေးဟာအကြီးမားဆုံးအန္တရာယ်ဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။တိုင်ပေမြို့မှာလုပ်တဲ့ကျန်းသစ်စာချင်းစုပွဲမင်ကွန်မှာတော့သမရသည်စိုင်အင်းဝမ်ကတရုတ်နဲ့အပြုသဘောဆောင်တဲ့ဆွေးနွေးပွဲလုပ်ဖို့တောင်းဆိုပါတယ်။ရေလက်ကြားတစ်ဖက်တစ်ချက်ကအစိုးရနှစ်ခုအနေနဲ့နှစ်ဖက်စလုံးကလူလူတွေရဲ့အကျိုးစီးပွားအတွက်အတိတ်ကဖြစ်ရပ်တွေကိုဘေးဖယ်ပြီးအပြုသဘောဆောင်ပြောဆိုရပါမယ်လို့သမရဇိုင်ကပြောပါတယ်။ ဒီနေ့အစောပိုင်းကလုပ်တဲ့ရွေးကောက်ပွဲမှာတိုင်ဝမ်ကျွန်းလွတ်လပ်ရေးကိုလူလာတဲ့စာရဲ Democratic Progressive Party DPP ကအပြတ်အသတ်အနိုင်ရခဲ့တာပါလွန်ခဲ့တဲ့ရှင်းနှစ်အတွင်းတရုတ်အစိုးရနဲ့ဆက်ဆံရေးထူထောင်ခဲ့တဲ့ Nationalist Party KMD ကို DPP ကအနိုင်ရလိုက်တာဖြစ်ပါတယ်တိုင်ဝမ်အစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့အမေရိကန်ပြည်ထောင်စုကလည်းဒီကနေ့မှပဲပြောပါတယ်
ပြီးခဲ့တဲ့နှစ်နိုဝင်ဘာလက Paris မြို့အကြမ်းဖက်တိုက်ခိုက်ခံရမှုမှာပါဝင်သူအဖြစ်အဓိကတန်တရာရှိနေသူတူကိုပြင်သစ်စုံစမ်းစစ်ဆေးမှုတွေဒီကနေ့စစ်ဆေးမြင်မြန်မာဖြစ်ပါတယ်။ဒါအပြင်အဲ့ဒီလူကိုပြီးခဲ့တဲ့လမှာ Belgian နိုင်ငံကနေပြင်သစ်နိုင်ငံကိုလွှဲပြောင်းခဲ့ပြီးတဲ့နောက်ပိုင်းပထမဦးဆုံးစစ်ဆေးမှာပါ။လုံခြုံရေးအခိုင်အမာချထားပြီးတော့ Salah Abdeslam ကိုတရားရုံးထဲခတ်မှန်မြန်ပဲခေါ်သွားပါတယ်။သူ့ရဲ့ထွက်ဆိုချက်တွေဟာ Islamic အစွန်းရောက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်ရေးတွေနဲ့ပတ်သက်တဲ့မဟာဗျူဟာလှုပ်ဆောင်ချက်တွေနဲ့စီစဉ်ဆောင်ရွက်ချက်အတွင်းကြကြတချို့ကိုသိရှိနိုင်မှာဖြစ်ပါတယ်IS စစ်သွေးကြွအဖွဲ့ကလုပ်ခဲ့တဲ့ Paris နဲ့ Belgium တိုက်ခိုက်မှုနှစ်ခုကြားကဆက်နွယ်မှုအသေးစိတ်ကိုလည်းသူထွက်ဆိုနိုင်ပါတယ်အပက်စလန်ဟာလက်အတော်ကြာထွက်ပြေးတင်းရှောင်နေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ March လက Brussels မြို့တော်မှာသူ့ကိုဖမ်းဆီးခဲ့တာပါရှင
် UAB ကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညနေပဲသတင်းတွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရုရှားနဲ့အရှေ့တောင်ရှာနိုင်ငံများအာဆီယံအဖွဲ့ဝင်နိုင်ငံတွေကြား2014ခုနှစ်တွင်အရောင်းဝယ်လုပ်တဲ့လူသုံးကုန်ပစ္စည်းတန်ဖိုးစုစုပေါင်းဟာဒေါ်လာ 22.5 ဘီလီယံနဲ့ညီမျှတယ်လို့ရုရှားအာဆီယံထိပ်သီးအစည်းအဝေးရဲ့တရားဝင်အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။အခုကျင်းပတဲ့ထိပ်သီးအစည်းအဝေးတွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြန်မာသမ္မတဦးတင်ကျော်တို့ကြာတာပရိနိကတော့တရားစီတွေ့ဆုံပါတယ်။ဒါအပြင်သမ္မတပူတင်ဟာကမ္ဘောဒီးယား၊မလေးရှားနဲ့ဗီယက်နမ်နိုင်ငံတွေကဝန်ကြီးချုပ်တွေအပါအဝင်တခြားအာဆီယံခေါင်းဆောင်တွေနဲ့လည်းတရားစီတွေ့ဆုံပါတယ်။ဆိုချီမြို့မှာလုပ်တဲ့ထိပ်သီးအစည်းအဝေးဟာရုရှားနဲ့အာဆီယံနိုင်ငံတွေကြားတတိယအကြိမ်လုပ်တဲ့အစည်းအဝေးပါ။ပထမဆုံးအစည်းအဝေးကို2005ခုနှစ်ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာလုပ်ခဲ့ပြီးဒုတိယအကြိမ်ကတော့2010ပြည့်နှစ်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာလုပ်ခဲ့ပါတယ်။ယူကရိန်းပဋိပက္ခမှာရုရှားပါဝင်တဲ့ခံကဏ္ဍကြောင့်နောက်နိုင်ငံတွေကတန်ခတ်အရေးယူတာတွေချမှတ်ထားတဲ့အတွက်ပြည်ပဗန်တောင်ငွေကြီးစည်းကွက်တွေကိုဝင်ဖို့အခက်အခဲကြုံနေရတဲ့ရုရှားနိုင်ငံဟာအာရှနိုင်ငံတွေနဲ့ဆက်ဆံရေးကိုပိုတွန်းပြီးတော့လှုပ်လာနေတာပါ
။တောင်တရုတ်ပင်လယ်ရေးပြင်းနေနမိတ်ပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုထောက်ခံကြောင်းလူသိရှင်ကြားပြောထားတဲ့နိုင်ငံပေါင်း40ကျော်ရှိထားပြီးတော့ထောက်ခံတဲ့နိုင်ငံတွေထပ်တိုးလာလိမ့်မယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟွာချွန်းရင်းကတောက်ကြာနဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားခဲ့ပါတယ်
我相信呢，只要任何不带、不抱有任何政治私利，或者呢不带有任何偏见的国家，都会支持中国。
နိုင်ငံရေးရဘယ်လိုက်မှုမရှိတဲ့နိုင်ငံတွေဟာတောင်တရုတ်ပင်လယ်အရေးတရားနည်းလမ်းတိုင်းဖြစ်ဖို့တရုတ်ရဲ့ယက်တီချက်အပေါ်ထောက်ခံမယ်ဆိုတာယုံကြည်ပါတယ်။လက်ရှိအချိန်ထိတည်ထားသလောက်ဆိုရင်ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံအပေါ်ထောက်ခံကြောင်းလူသိရှင်ကြားကြေညာချက်ထုတ်ထားတဲ့ဒါမှမဟုတ်ယက်တီချက်ကိုပြောထားတဲ့နိုင်ငံပေါင်း40ကျော်ရှိနေပါပြီ။အဲ့ဒီထဲမှာတိတ်ရေးပါတဲ့အဖွဲ့တစ်ခုဖြစ်တဲ့ Arab အဖွဲ့ချုပ်လည်းပါပါတယ်။အချင်းကြာလာတဲ့အမျှတောင်တရုတ်ပင်လယ်အရေးမှာတရုတ်နိုင်ငံအတွက်တရားမျှတမှုရှိစေဖို့ရာတရုတ်နိုင်ငံရဲ့ယက်တီချက်ကိုထောက်ခံပါတယ်လို့ပြောတဲ့နိုင်ငံတွေပိုပိုပြီးများလာမှာပါလို့ဟွာချွန်ရင်းကပြောသွားတာပါ။စွန့်ရင်အရင်မြင့်ပေါ်ကျွယ်ဝတဲ့တောင်တရုတ်ပင်လယ်ရေနယ်နိမိတ်တခုလုံးနေပါကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတာပါ။အဲ့ဒီရေချောင်းကိုဖျက်ပြီးနေ့စဉ်ကုန်သွယ်ကူးတန်းရောင်းဝယ်တဲ့တန်ဖိုးဟာဒေါ်လာဘီလီယံ9000ကျော်ထိရှိပါတယ်။ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်၊မလေးရှားနဲ့ထိုင်ဝမ်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့ရေပြင်နယ်နိမိတ်တွေလည်းရှိပါတယ်။ The H မြို့အခြေစိုက်အငင်းပွားမှုဖြစ်ရှင်းရေးဆိုင်ရာတရားရုံးမှာဖိလစ်ပိုင်ကတင်ပြထားတာကိုတရုတ်ကအတိအမှတ်မပြုပါဘူး။ဒီငင်းပွားမှုတွေကိုနိုင်ငံချင်းပဲဖြစ်ရှင်းသင့်တယ်လို့တရုတ်ကပြောထားပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတဲ့အခြေအနေကိုတုံ့ပြန်လှုပ်ဆောင်ရေးဆိုင်ရာလေ့ကျင့်ခန်းတွေကိုအစိုးရစစ်တပ်နဲ့ရပ်တန့်ဖို့လို့ပူးပေါင်းပြီးဒီကနေ့လုပ်ပါတယ်။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတင်းမာမှုဆက်ပြီးတိုးလာနေချိန်မှာပဲတောင်ကိုရီးယားနိုင်ငံတော်ကအခုလိုလေ့ကျင့်ခန်းတွေလုပ်နေတာပါ။စစ်သားတွေ၊မိသက်သမားတွေ၊ရပ်တန့်ဖွဲ့ဝင်တွေခန့်မှန်းခြေအယောက်40လောက်ဒီကနေ့လေ့ကျင့်ခန်းမှာပါဝင်ပါတယ်။တောင်ကိုရီးယားမှာအကြီးဆုံးခန့်မှန်းတဲ့ဈေးဝယ်ကုန်တိုင်ကြီးတစ်ခုဖြစ်တဲ့ဆိုးမြို့တော်က COEX ကုန်တိုင်ကြီးမှာတိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဘေးရန်တွေကြောက်ရွံ့တဲ့အခြေအနေမျိုးဖန်တီးလေ့ကျင့်ကြတာပါ။အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတဲ့အခြေအနေဆိုင်ရာနိုင်ငံတော်ဝန်လေ့ကျင့်ခန်းတွေကိုတောင်ကိုရီးယားမှာ2005ခုနှစ်ကတည်းကနှစ်ဆင်လှုပ်လာတာပါ။
ညူကလ িয়ার ရဲ့သဘောတူညီချက်အောက်မှာအီရန်ဘက်ကဘလူးဂျင်းနီမြုံနယ်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပဲလှုပ်ဆောင်နိုင်တယ်ဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းနားမလည်နိုင်ပဲဖြစ်နေကြတဲ့ဒူတွေမရှိစေချင်တော့ဘူးလို့အမေရိကန်ပြည်ထောင်စုနဲ့အတူဥရောပကအရေးပါတဲ့မဟာမိတ်တွေဖြစ်တဲ့ပြည်ထောင်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကပြောပါတယ်စီးပွားရေးလုပ်ငန်းတွေအနေနဲ့တည်င်းအချက်လက်နှဲပါတာဒါမှမဟုတ်ရှင်းရှင်းလင်းလင်းနားမလည်တာတွေကြောင့်ကိုယ်အခွင့်အရေးကိုဆုံးရှုံးခံမဲ့အစားအီရန်အစိုးရနဲ့ဓာတ်ရိုက်ချိကပ်ပြောဆိုတင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကတိုက်တွန်းထားပါတယ်။အီရန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှော့ချမယ်လို့သဘောတူခဲ့ပြီးတဲ့နောက်အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုအများစုကိုအမေရိကန်နဲ့ဥရောပသမဂ္ဂတို့ကပြီးခဲ့တဲ့ဇန်နဝါရီလကပဲပြန်လည်ရုပ်သိမ်းခဲ့တာပါ။ဒါပေမဲ့စီးပွားရေးလုပ်ငန်းတချို့ကတော့သူတို့အနေနဲ့အီရန်နဲ့ဘယ်လိုစီးပွားရေးလုပ်ငန်းတွေလှုပ်ဆောင်နိုင်တယ်ဆိုတာကိုတည်တည်ကြကြရှင်းရှင်းလင်းလင်းမသိကြတာကြောင့်အီရန်နိုင်ငံမှာယင်းမြုံနယ်နာတွေနဲ့ကုံတွယ်မှုတွေမလုပ်သေးပဲဆိုင်ငံ့ထားကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့အီရန်ကအစ္စရေးကိုဖျက်ဆီးမယ်ဆိုတဲ့ကြွေးကြော်သံစာသားပါတဲ့ပက်ထိန်တက်မစ်ဆိုင်းဒုံးကြီးဆန်တက်တဲ့အခါစီးပွားရေးလုပ်ငန်းရှင်တွေအတွက်စိုးရိမ်ကြောင်ကြစရာဖြစ်တယ်လို့ပြောဆိုထားပါတယ
်။တော့ကြနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့ကြတာပါခုညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာဖြစ်တဲ့ barmis.voanews.com လေရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖတ်ယူနားဆင်နိုင်ကြပါရဲ့ရှင်အခုသတင်းလွှာတွေထုတ်လွှင့်ပေးမယ့်အထက်မှာတော့နိုင်ငံတကာသတင်းလွှာတွေနဲ့အရင်ဆုံးစတင်ပါမယ်အမေရိကန်သမ္မတဘရက်အိုဘားမားရဲ့တနင်္လာနေ့စတင်မဲ့၃ရက်ကြာဗီယက်နမ်ခီးစဉ်အတွင်းနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်မှုအပြင်လူခွင့်ရေးအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်။ဗီယက်နမ်စစ်ပွဲအဆုံးသတ်ခဲ့တဲ့၄၁နှစ်အကြာမှာအမေရိကန်သမ္မတအိုဘားမားရဲ့ခီးစဉ်ပေါ်အလားအလာနဲ့မျှော်လင့်ချက်တွေအကြောင်း VOE သတင်းတောက်ဆန်ဒီစိန်းနဲ့စတီဗ်ဟာမင်တို့ရဲ့သတင်းဆောင်ပါတွေကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်။
အမေရိကန်သမိုင်းမှာသဘောထားကွဲလွဲစရာဖြစ်ခဲ့ရသောဗီယက်နမ်စစ်ပွဲဆုံးသတ်ခဲ့တာနှစ်ပေါင်း50နှစ်အကြာအခုခါမှာတော့နှစ်နိုင်ငံကြားဆက်ဆံရေးကပြန်လည်နှွေးထွေးလာနေပါပြီ။ဗီယက်နမ်စစ်တွင်းစစ်ချင်းသားဖြစ်ဖမ်းဆီးခံခဲ့ရတဲ့အမေရိကန်စစ်ပြန်တိုးလက်ဖြစ်အခုခါအမေရိကန်ပြည်ထောင်စုရဲ့ထက်လွှတ်တော်အမတ်တူဖြစ်တဲ့ဂျွန်မကင်းကတော့တချင်းကရံပတ်တွေဖြစ်ခဲ့ပေမဲ့လည်းအခုခါမှာဆက်ဆံရေးတွေတွန်းမြင့်သွားဖို့လိုတဲ့အကြောင်းသမ္မတဘရက်အိုဘားမားရဲ့ခီးစဉ်မတိုင်မီမှာပဲတိုက်တွန်းသွားခဲ့တာ
ပါ။ I think when we normalized relations that there wasreconciliation between our countries and people
ဆက်ဆံရေးတွေကိုပုံမှန်ပြန်ဖြစ်အောင်လုပ်တဲ့နေရာမှာကျွန်တော်တို့တိုင်းပြည်တွေနဲ့လူမှုကြားမှာလည်းပြန်လည်တင့်မြတ်ဖို့လိုတယ်လို့ထင်ပါတယ်ကျွန်တော်ကိုဖမ်းထားတဲ့အချိန်မှာမတရားသဖြင့်ပြုမှုဆက်ဆံခဲ့ကြတဲ့လူတချို့ကိုကျွန်တော်တသက်မှာပြန်မတွေ့ချင်တော့ပါဘူးဒါပေမဲ့လည်းဗီယက်နမ်ပြည်သူတွေဟာတကယ့်ကိုထူးခြားတဲ့သူတွေခင်မင်စရာကောင်းတဲ့မိတ်ဆွေတွေကျွန်တော်တို့အတွက်သူတို့ရှိဖို့လိုသလိုသူတို့လည်းကျွန်တော်တို့ရှိဖို့လိုပါတယ်
အမေရိကန်သမ္မတလောင်းဖြစ် Republican Party ကိုကိုစားပြုရှင်ပြန်ခဲ့ဘူးသူမကင်းကတော့နှစ်နိုင်ငံဆက်ဆံရေးတွေတွန်းမြင်ရမှာအထူးသဖြင့်ဒေသတွင်းဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုရင်ဆိုင်နိုင်အောင် VN ရဲ့စစ်ဆွေးရေးအားကောင်းလာအောင်အကူအညီပေးတင်တယ်လို့လည်းယူဆထားပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်ကစစ်လက်နက်တင်ပို့မှုတားမြစ်ချက်ကိုဖယ်ရှားရမှာ VN နိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်မှုရှိအောင်ကြိုးပမ်းမှုတွေနဲ့ချိတ်ဆက်ထားတင်တယ်လို့လည်းတိုက်တွန်းထားတာပါဗီယက်နမ်နိုင်ငံကတော့စစ်လက်နက်တင်ပို့မှုတားမြစ်ချက်ကိုအပြစ်ဒဏ်ရုပ်သိမ်းပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ဝါရှင်တန်ခြေဆိုင် Center for American Progress သုတေသနဌာနကအာရှရေးရဲ့ကျွမ်းကျင်သူ Brian Harding ကတော့သမ္မတဝမ်မာရဲ့ခီးစဉ်မှာဗီယက်နမ်နိုင်ငံရဲ့လူခွင့်ရေးကိစ္စအားလည်းထိတ်တန့်ကပါဝင်လိမ့်မယ်လို့သုံးသပ်ပါတယ်။
The US-Vietnam relationship is trending in an extraordinarily positive trajectory.
American Vietnam ဆက်ဆံရေးကအမကန်လောက်အောင်ထူးထူးခြားခြားတိုးတက်ပြောင်းလဲမဲ့အလားအလာတွေရှိနေပါတယ်။သမ္မတအိုဘားမားဆွေးနွေးမဲ့ကိစ္စတွေထဲမှာလုံခြုံရေးလူခွင့်ရေးနဲ့ကုန်သွယ်ရေးကိစ္စတွေကလည်းထိတ်တန့်ကပါဝင်မှာပါ။အခုခီးစဉ်အတွက်လက်နက်ရောင်းချခွင့်တားမြစ်ထားတဲ့မူဝါဒကိုဖယ်ရှားပေးမလားဆိုတာကတော့အားလုံးကစောင့်ကြည့်နေတယ်လို့ထင်ပါတယ်။
1995ခုနှစ်ကစလို့တန်တမာဆက်ဆံရေးတွေပြန်လည်ထူထောင်ခဲ့တဲ့နှစ်နိုင်ငံကြားစီးပွားရေးရဆက်ဆံတွေတွန်းမြင့်လာရမှာတော့ VN ကအမေရိကန်ကိုကုန်တင်ပို့မှုဟာအာဆီယံဖွဲ့ဝင်တခြားနိုင်ငံတွေထက်ကျော်လွန်လာတဲ့အထိပါအမေရိကန်ဦးဆောင်တဲ့ Pacific ရေဝန်နိုင်ငံတွေရဲ့ကုန်သွယ်ရေးသဘောတူညီချက် TPP မှာလည်း VN ဟာလက်မှတ်ရေးထိုးပါဝင်ထားတာဖြစ်ပါတယ်ဒီလိုအခြေအနေတွေကြောင့်ဆက်စုနှစ်တစ်ခုကျော်ကြာမြင့်ခဲ့တဲ့ VN ဆက်ဟာနှစ်နိုင်ငံစလုံးအပေါ်မှာအရေးမိုးနေစေဖြစ်ပေမဲ့ရှေ့အနာဂတ်ဟာတောက်ပနေတယ်လို့လည်းအာရှရဲ့ကျွမ်းကျင်သူ Harding ကပြောပါတယ်
Vietnam is quite young country demographically.
Vietnam လူရဲ့အချိုးအစားအရနုပြတဲ့တိုင်းပြည်တစ်ခုပါ။ Vietnam လူမှုအထူးသဖြင့်လူငယ်တွေကြားမှာ American အပေါ်တကယ်ကိုလိုလိုလားလားသဘောတွေရှိနေကြပါတယ်။
သ တမနာဝါမရဲ့အာရှခီးစဉ်တွင်နောက်ထပ်စစ်အတွင်းရန်ပတ်နိုင်ငံတစ်ခုဖြစ်ခဲ့ပြီးတဲ့ဂျပန်နိုင်ငံကိုလည်းတွားရအောင်ပါပါဂျပန်နိုင်ငံကိုရောက်ရှိစဉ်မှာလည်းဒုတိယကမ္ဘာစစ်အတွင်းအမေရိကန်ကအနုမြူပုံးချခဲ့တဲ့ဟီရိုရှိမာမြို့ကိုပထမဆုံးအချိန်အမေရိကန်တမနာ2ရဲ့တမိုင်းဝင်ခီးစဉ်ဖြစ်လက်ပတ်ဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြသွားတာပါရှင်ကမ္ဘာတဝန်းဆင်းရဲမွဲတေမှုရွှတ်ချရေးနှစ်တွေနဲ့ချီကြိုးပမ်းဆောင်ရွက်မှုကနေရလာခဲ့တဲ့တိုးတက်မှုတွေဟာအခုခါတော့စီးပွားရေးကျဆင်းမှုနဲ့အလုတ်ကင်ကောင်းတွေရှားပါလာတာကြောင့်အကန့်အသတ်တွေဖြစ်လာတဲ့အကြောင်းအပြည့်ပြည့်ဆိုင်ရာအလုတ်သမားအဖွဲ့ ILO ရဲ့အစီရင်ခံစာတင်မှဖော်ပြထားပါတယ်။ကမ္ဘာအလုတ်ကင်နဲ့လူမှုရေးရာ2016ခုနှစ်အလားလာဆင်းရဲမွဲတေမှုပပျောက်စေမဲ့အလုတ်ကင်တွေပေါ်ပေါက်လာရေးပြောင်းလဲလှုပ်ဆောင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ ILO အစီရင်ခံစာတင်စတင်မိတ်ဆက်ဖြန့်ဝေတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာလိုင်းရဲ့သတင်းလွှာကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင
်။ကမ္ဘာတဝန်းဆင်းရဲမွဲတေမှုလျှော့ချရေးကြိုးပမ်းမှုတွေမှာတိသာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့တာကိုအထောက်အထားတွေကဖော်ပြနေပါတယ်။ဖွံ့ဖြိုးဆဲနိုင်ငံ108နိုင်ငံမှာတစ်နေ့လောက်အား $2 အောက်သာရပြီးအလွန်အမင်းဆင်းရဲနွမ်းပါတဲ့အခြေအနေမှာနေထိုင်နေကြရတဲ့သူဦးရေဟာ1990ခုနှစ်မှာထက်ဝက်နီးပါးကျဆင်းသွားခဲ့ပြီး2012ခုနှစ်မှာတော့ဒီဆင်းရဲနွမ်းပါမှုနှုန်းဟာ15ရာခိုင်နှုန်းအောက်ထိကိုရောက်သွားတယ်လို့အပီပီဆိုင်ရာအလုပ်သမားအဖွဲ့ ILO ကခန့်မှန်းချပါတယ်။ဒါပေမဲ့ဒီတိုးတက်မှုနှုန်းဟာနေရာတိုင်းမှာတပင်းကြီးပြောင်းလဲနေတာမဟုတ်လို့အချိန်မရွေးထိခိုက်ပျက်စီးနိုင်တဲ့အနေအထားလည်းဖြစ်ပါတယ်။တရုတ်နဲ့လက်တင်အမေရိကနိုင်ငံအတော်များများမှာတိုးတက်မှုတွေတိတိတသားရှိနေချိန်အာဖရိကနဲ့အာရှနိုင်ငံတို့မှာတော့ဆင်းရဲမွဲတေမှုကမပြောင်းမလဲဆက်ပြီးတော့ရှိနေတယ်လို့ ILO အဖွဲ့ညွှန်ကြားရေးမှူးချုပ် Guy Ryder ကပြောပါတယ
် For example more than 40% of the African population continues to live in extreme poverty and some 64% in extreme or moderate poverty.Another element
ဥမာအာဖရိကဒေသကလူကြီးရဲ့40ရာခိုင်နှုန်းကျော်ဟာလွန်မင်းဆင်းရဲနွမ်းပါတဲ့အခြေအနေမှာဆက်ရှိနေပြီး64ရာခိုင်နှုန်းကတော့အလွန်မင်းဒါမှမဟုတ်ရင်လည်းအလဲအလဲနွမ်းပါတဲ့အခြေအနေမှာရှိပါတယ်နောက်ထပ်ကျွန်တော်တို့အာရုံစိုက်ရမယ့်အကြောင်းအရာတစ်ခုကတော့ဖွံ့ဖြိုးပြီးနိုင်ငံတွေမှာအထူးသဖြင့်ဒီဥရောပတည်ထဲမှာကိုပဲဆင်းရဲနွမ်းပါမှုတွေပိုဆိုးလာနေတဲ့အခြေအနေပ
ါပြည်ခဲ့တဲ့နှစ်တွေအတွင်းအာရှနဲ့လက်တင်အမေရိကနိုင်ငံတွေမှာစီးပွားရေးတိုးတက်မှုကျဆင်းလာတဲ့အခြေအနေကနေအဲ့ဒီဒေတာတွေမှာဆင်းရဲနွမ်းပါမှုလျှော့ချနိုင်မဲ့အနာဂတ်အလားလာကိုကြိုတင်ခန့်မှန်းသိရှိနိုင်တယ်လို့လဲရိုက်တာကပြောပါတယ်။စီးပွားရေးတိုးတက်တာတစ်ခုတည်းကိုကြည့်ပြီးနွမ်းပါမှုလျော့ချလာလိမ့်မယ်လို့မြူစနိုင်တဲ့အကြောင်းလဲသူကထောက်ပြပါတယ်။အာဖရိကအာရှနဲ့ကမ္ဘာတဝန်းတခြားနိုင်ငံတွေမှာဝင်ငွေကွာဟမှုဟာဆယ်စုနှစ်တွေနဲ့ကြီးကျဆင်းခဲ့ပြီးကမှအခုတခါပြန်လည်မြင့်တက်လာနေပြီးလူတွေကိုဆင်းရဲတွင်တွေကနေရုံးမထွက်နိုင်တဲ့အခြေအနေကိုရောက်စေတယ်လို့ရိုက်တာကသတိပေးပါတယ
်။ In addition the ability of growth to reduce povertyis compromised by the inequitable income distribution showing that the richer take
more than
the
other CY2 တက်အောင်ဆောင်ရွက်ရမှာငွေငွေကွာမှုတွေနဲ့မဖြစ်မနေကျွမ်းပါတယ် CY2 တက်မှုကနေရလာတဲ့အကျိုးမြတ်အများစုကိုချမ်းသာတဲ့သူတွေကပဲအထူးကယူနေတာကြောင့်ဒီအခြေအနေကဆင်းရဲမွတ်တမှုတွေဆက်ပြီးဖြစ်စေတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းပြန်ဖြစ်လာပါတယ
်ကမ္ဘာတဝန်းဆင်းရဲနွမ်းပါမှုပပျောက်ရေးကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးမှုရည်မှန်းချက်တွေဟာထိခိုက်ပျက်စီးနိုင်တဲ့အခြေအနေမှာကြုံနေရတယ်လို့ ILO အဖွဲ့ကြီးကပြောပါတယ်ကမ္ဘာတဝန်းမှာအလွန်အမင်းနဲ့အတန်အသင့်ဆင်းရဲနွမ်းပါမှုတွေကို2030ခုနှစ်နောက်ဆုံးထားတိုက်ဖြတ်သွားနိုင်ဖို့အတွက်လာမယ့်15နှစ်အတွင်းဒေါ်လာတန်ပေါင်း10တန်းကူညီငွေလိုအပ်နေတဲ့အကြောင်းအယလူကလေလာတွက်ချက်ဖော်ပြထားပါတယ်ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။နိုင်ငံတကာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။အစိုးရတဲ့အနေနဲ့ UPDJC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတဲ့ကော်မတီကိုပြင်ဆင်ဖွဲ့စည်းပြီးမူပေါင်းတွေပြန်လည်ရေးဆွဲပြီးရင်27ရာစုပင်လုံညီလာခံကျင်းပသွားဖို့ကြိုးပမ်းနေကြပါတယ်။လက်ရှိမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့အနေအထားမှာ27ရာစုပင်လုံညီလာခံကျင်းပဖို့အခက်အခဲရှိသလိုအားလုံးစုံပါဝင်မှုမရှိဘဲညီလာခံကိုကျင်းပမယ်ဆိုရင်ပြည်စုံတဲ့နိုင်ငံရေးဆွေးနွေးပွဲမဖြစ်နိုင်ဘူးလို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကတော့ရှုမြင်နေကြပါတယ်။ထိုင်းအခြေစိုက်ဒီသတင်းတော့နိုင်ကိုရင်ကနေဆက်သွယ်မြင်မြန်သတင်းပေးပို့ထားပါရရှင
်။ဟုတ်ကဲ့ပါ။အစိုးရတိလက်ထက်မှာ27ရာစုပင်လုံညီလာခံကျင်းပသွားမယ့်ပေါ်ကြိုးဆူပြီးမဲ့လက်ရှိဖြစ်ပွားနေတဲ့စီးရေးပြဿနာတွေကိုအရင်ဖြေရှင်းဖို့လိုအပ်တယ်လို့ KMPP ခေါ်ကရင်နေမျိုးရာတိုးသက်ရေးပါတီတွဲဖက်သွေးရင်မှုဦးအောင်စားမြင့်ကပြောပါရတယ်
။နောက်နောက်ဆက်ပြည်လည်မှုမရှိရတဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတော့တော်တော်လေးဆက်ဆက်မဲ့သဘောရှိတယ်။ဒါကြောင့်လို့ကျွန်တော်တို့ကတော့27ပင်လုံညီလာခံကိုလည်းကျွန်တော်တို့ကြိုးဆူတယ်။အမှန်တကယ်နဲ့တဲ့ကျွန်တော်ကြံနေသေးတဲ့ပြဿနာအရင်းအမြစ်တွေကိုလည်းဆွေးနွေးဖို့ရှင်းသွားဖို့တော့လိုအပ်မယ်လို့
27ရာစုပင်လုံညီလာခံမကျင်းပခင်မှာဒ တပြည်လုံးတိုင်းနာပြစ်ခတ်ရစေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဥစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ကြမ်းဖြူပါတီကရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကဆိုပါတယ
်တပြည်လုံးပြစ်ခတ်ရစေးဆွေးနွေးပြီးရခါကြတော့မှနောက်နိုင်ငံရေးဆွေးနွေးပွဲသွားတာပေါ့
မနေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့အစိုးရကိုယ်စားလှယ်တွေနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ကကိုယ်စားလှယ်တွေဆွေးနွေးပွဲမှာအရင်အစိုးရလက်ထက်ကဖွဲ့စည်းထားတဲ့ UPDGC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီကိုပြင်ဆင်ဖွဲ့စည်းပြီးမူပေါင်းတဲ့တွေကိုလည်းပြန်လည်ရေးဆွဲသွားမှာဖြစ်ပါတယ်။မူပေါင်းရေးဆွဲရမှာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ဖွဲ့တွေကိုလည်းဖိတ်ခေါ်သွားမှာဖြစ်ပါတယ်။ဒါပေမဲ့27ရာစုပင်လုံညီလာခံကျင်းပခဲ့ရင်တောင် NCA လက်မှတ်ရေးထိုးနိုင်မဲ့ဖွဲ့ကဖိတ်ခေါ်သွားပဲရှိတယ်လို့မနေ့ကကျင်းပတဲ့အစည်းအဝေးကနေသတင်းပေါ်ထွက်နေပါတယ်။လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့TNL တောင်းပလောင်တပ်ဖွဲ့အနေနဲ့ကတော့ပင်လုံညီလက်ခန်းနဲ့ပတ်သက်ပြီးအစိုးရအနေနဲ့တရားဝင်ချပြတာမျိုးမရှိသေးတဲ့အတွက်ပြောဆိုဖို့ခက်ခဲနေတယ်လို့နိုင်ငံခြားဆက်ဆံရေးအရာရှိတာပန်းလှကပြောပါရယ် SNLD ခေါ်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့အလုံးစုံပါဝင်မှုမရှိဘဲပင်လုံညီလက်ခန်းကျင်းပမယ်ဆိုရင်ပြည်စုံနဲ့နိုင်ငံရေးဆွေးနွေးပွဲမဖြစ်နိုင်ဘူးလို့ပြောခွင့်ရဆိုင်လက်ကဆိုပါရယ
်ဖွဲ့စည်းပေါင်း21ဖွဲ့ရှိတဲ့အထက်မှာလက်မှတ်ထိုးပြီးတာ10ဖွဲ့ပဲရှိတယ်လက်မှတ်ထိုးခွင့်မရှိတဲ့အဖွဲ့တွေကလည်း3ဖွဲ့လောက်ရှိတယ်တော့လက်မှတ်ထိုးဖို့မလိုဘူးနိုင်ငံရေးဆွေးနွေးပွဲကြမှာပါမယ်ဆိုတဲ့ဝါအဖွဲ့တော့မိုင်းလားအဖွဲ့တော့လည်းရှိသေးတယ်အဲတော့လက်မှတ်မထိုးတဲ့အဖွဲ့ကပုံများနေတဲ့ကာလမှာလောလောဆယ်ညီညွတ်တိုက်ပွဲတွေကလည်းဒီနေ့ဒီချိန်ထိကြားသိနေရတယ်မြင်တွေ့နေရတယ်ဆိုတဲ့အခါကျတော့ဒါပြင်းလုံးကြီးလာကကြီးကလုံးမဲ့တာလုံးမယ်အလုံးမြောင်မနဲ့နိုင်ငံပြည်စုံနဲ့နိုင်ငံရေးဆွေးနွေးပွဲဆိုတာဖြစ်နိုင်ဘူးလို့ကျွန်တော်သုံးသပ်လိုပါတယ
်မေလ13ရက်နေ့နေပြည်တော်မှာကျင်းပခဲ့တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာတမတော်အနေနဲ့ဓမ္မရဦးသင်းကျော်ဦးဆောင်တဲ့အစိုးရအောက်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီး၅နှစ်တွင်းပြည်တွင်းငင်းချမ်းရေးရရှိအောင်ဆောင်ရွက်သွားဖို့ကိုလည်းတော်အောင်ဆန်းစုကြည်နဲ့ညှိနှိုင်းထားပြီးသားဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်ဒါပေမဲ့လက်ရှိကချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်တွင်းမှာမြမတမတော်ကနေထိုးစစ်ဆင်မှုတွေပုံမှုလှုပ်ဆောင်နေတယ်လို့တမတော်အနေနဲ့နိုင်ငံရေးမှာပါဝင်နေသမျှစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဟာမဖြစ်နိုင်ဘူးလို့လည်းဦးဆိုင်လိတ်ကအခုလိုသုံးသပ်ထားပါတယ
်။ကာကြုတ်ကြီးမင်းအောင်လည်းပြောရတာရှိပါသေးတယ်။ထာဝရငင်းချင်းရမှတ်တာလေတမတော်ကနိုင်ငံရေးလောကကိုစုပ်ပါမယ်ပြောရတာရှိတယ်။သဘောကတော့တမတော်အနေနဲ့စိုက်ပွဲတွေဖြစ်နေတာကိုအကြောင်းပြုပြီးတော့မှနိုင်ငံကြီးလောကအနေနဲ့ဘယ်တော့မှစုမခွာတော့ဘူးဆိုတော့ညာတန်ပြေးလိုက်တယ်လို့ကျွန်တော်နားလေတယ်။တမတော်ကဒီလိုနိုင်ငံကြီးမဝင်ပန်းနေတဲ့ကြောင့်ကျွန်တော်အားလုံးလိုချင်နေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကဘယ်လိုမှမဖြစ်နိုင်ပါဘူး
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့ကတော့27ရာစုပင်လုံညီလာခံကိုလာမယ့်တစ်လနှစ်လတွဲမှာကျင်းပသွားမယ်လို့ပြောဆိုခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့အစည်းအဝေးမှာ27ရာစုပင်လုံညီလာခံခေါ်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးယာယီကော်မတီကိုတော့ဥက္ကဋ္ဌသောက်သားတင်မျိုးဝင်းနဲ့သွေးမှုဖြစ်ဦးလှမောင်ရွှေတို့ကိုရွေးချယ်ထားပါတယ်။လမ်းမဲ့ပတ်သွင်းမှာတော့ UPDGC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီအစည်းအဝေးကိုကျင်းပဖို့ရှိပြီး27ရာစုပင်လုံညီလာခံနိုင်ငံရေးဆွေးနွေးပွဲကိုတော့လမ်းမဲ့ဇူလိုင်လမှာကျင်းပဖို့ရာထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်စုံစမ်းတင်ပြသွားတာပါရှင်။မန္တလေးတိုင်းဒေသကြီးမိုးကုံမြို့နယ်ရေဘူးကျောင်းတိုက်ဆရာတော်ကိုသာသနာညှို့နှိုင်းစေမှုအပါအဝင်ပုံမှန်၃ခုနဲ့တရားစွဲဆိုထိန်းသိမ်းထားရကနေမနေ့ကမေလ19ရက်မှာဆရာတော်ဟာအိုးမန္တလေးအိုးဘုတ်အကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။သာသနာညှို့နှိုင်းစေတဲ့ပုံမှန်ဆိုင်ရာအချက်တွေပါရည်လဲဆိုတာကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ရေဘူးဆရာတော်ဟာရေဘူးကျောင်းတိုက်အတွင်းကျောင်းအသစ်ဆောက်လုပ်ဖို့အတွက်တစ်သားတစ်ချို့ဝယ်ယူထားတာဖျားတယ်ဖို့အတွက်မြင်းညှိတာတွေကြောင့်တရားမဝင်ကြောက်တူးဖော်တဲ့တရားမဝင်တစ်တွဲရှိတယ်ဆိုပြီးတစ်တော်ဦးစည်းဌာနကြောက်မြက်တူးဖော်ရေးဌာနနဲ့အရက်သားတူးတို့ကတရားလိုလုပ်ပြီးတရားဆွဲဆိုခဲ့တာပါဒီနောက်မှာတော့ရေဘူးဆရာတော်ကိုဖမ်းဆီးပြီးလူဝတ်လဲလှယ်ခဲ့ပါတယ်17လကြာကြာအမှုရင်ဆိုင်ခဲ့ရပြီးတဲ့နောက်ဆရာတော်ဟာအမှုနှစ်မှုကိုရင်ဆိုင်ခဲ့ရပြီးနောက်ဆုံးတမှုကိုတော့တရားလိုဘက်ကပြန်ရုပ်သိမ်းခဲ့ပါတယ်မေလ19ရက်နေ့ကတော့မန္တလေးအိုးဘုတ်အချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီးမတရားဆွဲဆိုခံထားရပြီးလူဝတ်လဲခံထားရတဲ့အခြေအနေတွေနဲ့အတူတရားဥပဒေရဲ့အကာအကွယ်ကိုပြည်သူတွေရရှိစေဖို့အတွက်မေလ20ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုမင်ကြားသွားခဲ့ပါတယ
်သာသနာညွှန်းနှန်းဆိုတဲ့နှစ်ပင်းကပုံမှန်ကတော့သူကတရားရှင်လွတ်လိုက်တာဗျအစ်မမနဲ့ပတ်သက်လို့တော့တောင်းဝင်နှစ်ပေါင်းပေါ့တောင်းမြတ်မှုနဲ့ပတ်သက်လို့တော့တရားအမှောင်မှောင်ချင်းကနေဒီကမှာအမှုကိုကျော်သိမ်းပါတော့ဆိုပြီးတော့ကျော်သိမ်းသွားတာပဲအမှုတွေမှာ60ရာခိုင်နှုန်းကျော်သောအမှုတွေကနိုင်ငံတော်ကနေပြည်လိုလုပ်တဲ့အမှုတွေများတယ်လေ
အဲ့လိုနိုင်ငံတော်နဲ့တရားလိုလုပ်တဲ့အမှုတွေများတဲ့အခါကျတော့ဒီအစိုးရရှိနေတဲ့တရားသူကြီးများတော်တဲ့ဒီနိုင်ငံတော်ဘက်ကနေတက်လိုက်ပြီးတော့အစီရင်ချက်တွေကိုချတာများတယ်အဲ့ဒါနိုင်ငံတော်ဘက်ကနေတက်လိုက်ဆိုအစီရင်ချက်တွေချတာများတဲ့အခါကျတော့ဘုန်းကြီးတို့ပြည်သူလူထုတွေအတွက်တရားဥပဒေအကျဖွဲ့ဆိုတာဘာမှမရခဲ့ဘူးဆရာတော်ဟာ၂၀၂၂တုန်းကတော့ရွှေဘော်ရောင်လုပ်ခေါ်တဲ့တန်ကလှုပ ပြောကန်အတော်များများကကျင်းနှံ့မှုမရှိပဲဆရာတော်ပြန်လဲလွတ်မြောက်ရေးအတွက်လှုပ်ရှားမှုတွေလုပ်ခဲ့ကြတာပါဆရာတော်အမှုရင်ဆိုင်နေစဉ်ကာလရုံထုတ်ချိန်တိုင်းမှာမိုးကုံမြို့နယ်တရားရုံးမှာထောင်ကနန်းရှိတဲ့သူ့ကိုကြီးညိုကိုးကွယ်သူတွေကလာရောက်အားပေးခဲ့ကြပါတယ်ရေဘူးဆရာတော်ကိုပြန်လှုပ်ပေးဖို့အတွက်နိုင်ငံတော်တန်ခါးမဟာနိုင်ကအဖွဲ့ကဆရာတော်ကြီးတချို့နဲ့အတူမိုးကုံမြို့ကတန်ခါးရ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြခဲ့တာပါရှင်။ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြခဲ့တာပါရှင်။ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြခဲ့တာပါရှင်။ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြခဲ့တာပါရှင်။ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြခဲ့တာပါရှင်။ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြခဲ့တာပါရှင်။ဒီနေ့ကျွန်တော်တို့ရဲ
င်တွေနားဆင်နေကြရတာဖြစ်ပါတယ်
မနက်ငယ်ရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့စီအေးရကုန်သက်ဆက်ဆံရေးတိုးမြှင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးယူပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့တံခတ်ရေးယူမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေရှင်။အခုညနေပိုင်းစီစဉ်ဆုံးသက်ခင်မှာတည်ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်ပြတ်ကျသွားတဲ့အီဂျစ်အဲလီဂျောင်းလိုင်းကခီးသည်တင်လေရင်ရဲ့အပျက်စီးအပိုင်းဆောက်တွေကိုအီဂျစ်နိုင်ငံအလက်ဇန်ဒရီးယားမြို့မြောက်ဖက်ကီလိုမီတာ300ပတ်ဝန်းကျင်အကွာလောက်မြေထဲပင်လယ်ထဲမှာတွေ့ရပြီလို့အီဂျစ်စစ်တပ်ကပြောပါတယ်ခီးသည်တွေရဲ့ပစ္စည်းတွေနဲ့လေရင်ပျက်စီးအပိုင်းဆောက်တွေရေထဲမျောနေတာကိုတွေ့ရပြီလို့အီဂျစ်ကြီးတပ်ပြောခွင့်ရဗိုလ်မှူးချုပ်မိုဟာမက်ဆာမီယာကသူ့ရဲ့ Facebook မှာဒီနေ့တင်ထားတဲ့ထုတ်ပြန်ချက်မှာပြောထားတာပါကြာတာပရီနေကပြကြသွားတဲ့အီဂျစ်အဲခီးသည်တင်လေရင်ရဲ့အဓိကအပိုင်းဆောက်တွေကိုတွေ့ရဖို့နေတဲ့ပင်လယ်ထဲမှာရှာဖွေရေးအဖွဲ့တွေပိုက်ဆိုင်တိုက်ရှာနေကြတာပါလေရင်ဟာပါရီမြို့တော်ကနေကိုင်ရိုမြို့တော်ကိုပြန်တန်းနေချိန်အတွင်းပြကြသွားတာပါလွန်ခဲ့တဲ့နှစ်နှစ်ကျော်လုံးကနိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြွတွေကစာသင်ကျောင်းတစ်ခုကိုဝင်ရောက်စီးနင်းပြီးပြန်ပေးဆွဲသွားတဲ့အထက်မှာပါသွားတဲ့နောက်ထပ်မိန်းကလေးတူအိမ်ပြန်ရောက်လာပါပြီသူကတော့ဆယ်ရလူကာဖြစ်တယ်လို့နိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရတူကပြောပါတယ်တခြားအသေးစိတ်အကြောင်းအရာတွေကိုတော့နောက်ပိုင်းကျမှထုတ်ပြန်လိမ့်မယ်လို့ခန့်မှန်းရပါတယ်လူကာဟာပြန်ပြီးဆွဲခံရတဲ့အမျိုးသမီးငယ်219ယောက်ထဲမှာဒုတိယမြောက်ပြန်လွတ်လာတဲ့လူပါပထမဆုံးပြန်လည်လွတ်မြောက်လာတဲ့မင်းကလေးငယ်ကတော့သမရမူဟမ္မဒူဘူဟာရီကဂျာတာပရီနေမှာပဲမြို့တော်အာဘူဂျာကသမရအင်ဒိုမှာလက်ခံတွေ့ဆုံခဲ့ပါတယ်တိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့လှူလာမဲ့အရေးအပေါ်တရုတ်ကသတိပေးလိုက်ပါတယ်တိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမရကျန်းသက်စာချင်းဆိုပြီးလို့နိုင်ငံပိုင်းအတွင်းမှာပဲတရုတ်ရဲ့သတိပေးချက်ထွက်လာတာပါတခြားလွတ်လပ်ရေးအတွက်လှူလာမယ်ဆိုရင်တိုင်ဝမ်ရေးလက်ကြားမှာငင်းချင်းကြီးနဲ့တည်ငြိမ်ရှိဖို့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံတိုင်ဝမ်ရေးရာယုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျ။ရုရှားနဲ့ရှစ်တော်အခြားနိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေကြား2014ခုနှစ်တွင်အယောင်းဝယ်လုပ်တဲ့လူသုံးဝပစ္စည်းတန်ဖိုးစုစုပေါင်းဟာဒေါ်လာ 22.5 ဘီလီယံနဲ့ညီမျှတယ်လို့ရုရှားအာဆီယံထိပ်သီးအစည်းအဝေးတရားဝင်အင်တာနက်ဆာမျက်နှာမှာဖော်ပြထားပါဗျခင်ဗျာ။
တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို internet ဆာမျက်နှာ barmis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းစီစဉ်အဆုံးသတ်ပါတော့မရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.